သမရအနေနဲ့ရာထူးကနေထွက်ပြီးနိုင်ငံရေးထဲမှာဆက်လက်ရပ်တည်ဖို့ရှိနေပြီးအတိုက်ခံအနေနဲ့ရှေ့ဆက်နိုင်ငံရေးခီးကိုဆက်သွားဖို့စီစဉ်ထားတဲ့သဘောရှိနေပါတယ်။သမရတက်တန်းတလျှောက်လှုပ်ဆောင်နိုင်ခဲ့ခြင်းမရှိသေးတဲ့အလုပ်တွေကိုလာမယ့် NLD ပါတီဖွဲ့စည်းမယ့်အစိုးရတစ်ကလှုပ်ဆောင်လာရင်လက်တွဲကူညီပေးသွားဖို့ရှိတယ်ဆိုပေမဲ့လူနည်းစုဖြစ်တဲ့ကြံ့ခိုင်ရေးပါတီကလည်းထောက်ပြဝေဖန်မှုတွေလှုပ်သွားဖို့ရှိနေတယ်လို့သမရပြန်ကြားရေးဝန်ကြီးဦးရဲထွတ်ကပြောဆိုလိုက်ပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းကမမေခါကပေးပို့ထားပါရရှင်။
ဟုတ်ကဲ့ပါဒီကနေ့ VOA ရနေတွေ့ဆုံမိ мян ခဲ့မှာဝင်ကြီးဦးရဲထွတ်ကအခုလိုပြောဆိုခဲ့တာပါသမရအနေနဲ့ယာရုကနေရင်းစားယူပြီးကြံ့ခိုင်ရေးပါတီကိုပြန်လည်ဦးဆောင်သွားဖို့ရှိနေပြီးနိုင်ငံရေးကိုဆက်လက်လှုပ်ဆောင်သွားဖို့ရှိကြောင်းသမရတာဝန်ရနာပြီးလှုပ်ဆောင်မဲ့နိုင်ငံရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးဦးရဲထွတ်က VOA ရဲ့မိ мян မှုကိုအခုလိုဖြေကြားခဲ့ပါတယ
်သမရရဲ့နိုင်ငံရေးလုပ်ငန်းသလိုပြောရင်နှစ်ခုပေါ့ဗျာတစ်ခုကတော့အတိတ်နဲ့ဆိုင်တာပေါ့အဲ့တော့ကျွန်တော်တို့ပြီးခဲ့တဲ့9နှစ်တာလုပ်ငန်းကိုလုပ်ခဲ့တဲ့ပုံမှာတော့အတမရာကြီးကသူလုံနိုင်နေသမျှကိုသူဂုဏ်ယူတယ်။အဲသူမလုံနိုင်တဲ့လုပ်ငန်းတွေကိုတော့နောက်ဆိုးကဆက်လုပ်နိုင်ဖို့အတွက်သူကူညီဖို့အတင်းရှိတယ်။ဒါကတော့တပိုင်းပေါ့။နောက်တစ်ပိုင်းကတော့ပါတီနဲ့ပတ်သက်တဲ့အပိုင်းပေါ့။ပါတီရဲ့အနာဂတ်ပေါ့။အဲ့တော့ကျွန်တော်ကပါတီဝင်မဟုတ်တဲ့အတွက်ကြောင့်မလို့ပါတီရဲ့လုပ်ငန်းစဉ်အသေးစိတ်တော့မသိဘူး။တော်တော်ရေဘွားဖြစ်ပြောရင်တော့ဒီသူတမရာရာသူကိုလွှဲပြောင်းပြီးတဲ့အခါမှာဖွဲ့စည်းပုံခြေခံဥပဒေကန့်သတ်ချက်မရှိတော့ကြောင့်မလို့တမရာကြီးဒီပါတီကိုသူပြန်တော့လို့ရပြီ။ပါတီကိုပြန်သွားပြီးတဲ့ခါမှာတော့ပါတီကိုပြန်လဲဖွဲ့စည်းတည်ဆောက်ဖို့အတွက်သူဘယ်ခန့်ကဏ္ဍပါဝင်မယ်ဆိုတော့သူတို့ပါတီတွေမှပဲဆုံးဖြတ်မှာပေါ့
မကြာခင်မှာ NLD ပါတီကနေရွေးချယ်တော့မယ်အစိုးရတစ်ကအုပ်ချုပ်တော့မယ်မြန်မာနိုင်ငံရေးထဲမှာတမန်ဦးသိန်းစိန်အနေနဲ့အတိုက်ခံဘက်ကနေရက်တီကိုရှိမရှိဆိုတာကိုတော့ဦးရဲထွတ်ကခုလိုပြောဆိုခဲ့ပါတယ
်အဲ့ဒီဟာနဲ့ပတ်သက်လို့ဗျာဟိုတမန်ကြီးကလည်းတကယ်ကြတော့ तू ကဟိုကျွန်တော်တို့မသုံးဖြစ်လို့သာကျွန်တော်တို့ကအတိုက်ခံဆိုတဲ့စကားသုံးလို့မယ်အတိုက်ခံဆိုတဲ့စကားတော့တကယ်ကြတော့တမန်ကြီးလည်းမသုံးချင်ပါဘူးသူအနေနဲ့ကတော့ပြည်ကံပြပါတီဒီအနေစုဖြစ်သွားတယ်။ဒါပေမဲ့လွတ်တော်တွင်မှာဟလာအလုံးတွေအကျိုးရှိမဲ့ကိစ္စမျိုးဆိုရင်ဒါမျိုးသားဒီမှုစဖွဲ့ချုပ်နဲ့ပူးပေါင်းလုပ်မယ်။တကယ်လို့ဝေဖန်ထောက်ပြဖို့လိုအပ်တယ်ဆိုလို့ရှိရင်လည်းကျွန်တော်တို့အပြုသဘောဆောင်တဲ့ဝေဖန်ထောက်ပြမှုတွေလုပ်မယ်လို့ဒါသူဆုံးဖြတ်ထားဖို့ရပါတယ်။အဲ့ဒီတိုင်မှာကျွန်တော်ထင်တယ်ပြည်ကံပြပါတီကလည်းအဲ့ဒီတိုင်မှာရည်တည်သွားမှာသဘောမှရှိ
။လက်ရှိမှာ NLD ပါတီကအစိုးရဖွဲ့စည်းပါကပြန်ကြားရေးဝန်ကြီးဌာနကိုဖြုတ်သိမ်းမှုရှိနေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဒီပုံမှာတော့ပြန်ကြားရေးဝန်ကြီးဌာနရှိတဲ့မရှိတဲ့ဆိုတာနဲ့ပတ်သက်ပြီးဦးရဲထွတ်ကိုမင်းမြန်စင်မှာဦးရဲထွတ်ကခုလိုပြောဆိုလိုက်ပါတယ်
။ပြန်ကြားရေးဝန်ကြီးဌာနဆိုတဲ့လုပ်ငန်းတော်ဝန်ကအစိုးရအတွက်သတင်းထုတ်ပြန်ပေးတာအပြင်ကိုစာပေပိတ်မှန်လို့လုပ်ငန်းမျိုးတွေလည်းပါတယ်။နောက်ပြီးကျွန်တော်တို့ဒီအစိုးရရဲ့စာရွက်စာတမ်းတွေပုံသိပေးတဲ့လုပ်ငန်းတွေအားလုံးလည်းပါတယ်။အဲ့တော့ဒီကနေ့ခုပြောနေကြတာကတော့ပြန်ကြားရေးဝန်ထမ်းတော်လို့ပြောတဲ့အခါမှာဒီမြမတန်နဲ့ရုံးမြင့်တန်ကြားရဲ့သတင်းစာနဲ့ဆောင်ရွက်ပဲမြင်လို့ပြောနေတာပေါ့အဲ့တော့ကျန်တဲ့လုပ်ငန်းတွေလည်းရှိသေးတယ်အဲ့တော့နောက်တက်လာမယ့်အစိုးရအနေနဲ့ကတော့အဲ့ဒီအခြေအနေကိုတခုထည့်ပြီးစဉ်းစားဖို့လိုလာပေါ့မိမိရဲ့မူဝါဒအချက်လက်တွေကိုပြည်သူ့အစီရောက်ဖို့အတွက်မီဒီယာကိုတော့သုံးရမှာပေါ့အဲ့တော့အဲ့ဒီမီဒီယာကိုသုံးတဲ့အခါမှာအမေရိကန်နိုင်ငံလိုပဲပုဂ္ဂလိကမီဒီယာတွေကိုအားဖြုတ်ပြီးတော့သုံးမလားမြမနိုင်ငံလိုမီဒီယာအခြေအနေမျိုးမှာနိုင်ငံပိုင်းမီဒီယာကိုအများပြည်သူဝန်ဆောင်မှုမီဒီယာဖြစ်ပြောင်းလဲပြီးသုံးမလားဆိုတော့နောက်ဆိုးကဆုံးဖြတ်မှာပေါ့ကျွန်တော်ဒီနေ့ကတော့ဒီအများပြည်သူဝန်ဆောင်မှုမီဒီယာအနေနဲ့ဆက်ပြီးတော့ရှိတဲ့နေနောက်အစိုးရရဲ့ခုနစာပေမှာလုပ်ငန်းတွေဘာတွေကိုလဲဝန်ကြီးဌာနအနေနဲ့မဟုတ်တော့မှတရားအဖွဲ့အစည်းတွေအနေနဲ့ဆက်ထားတဲ့လို့မြင်တယ်ဒါကတော့ကျွန်တော်ရဲ့ပုံကိုယ်ရေးအယူဆပါ
သတင်းမီဒီယာတွေရဲ့စာနာထောက်ထားမှုကိုယာပြီးဖြစ်နေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လက်ရှိအစိုးရထက်ကောင်းမွန်တဲ့မီဒီယာဆက်ဆံရေးကိုတည်ဆောက်ဖို့ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကအခုလိုတိုက်တွန်းလိုက်ပါသေးတယ်
။သူတို့အနေနဲ့ကကျွန်တော်တို့ရဲ့ဆိုင်ရင်မီဒီယာနဲ့ဆက်ဆံရေးမှာအခြေအနေကောင်းတွေအများကြီးရှိတယ်လေ။ကျွန်တော်တို့ကတန်တရားတွေရှိတယ်၊မယုံကြည်မှုတွေရှိတယ်၊ကျွန်တော်ပြောသမျှအားလုံးကိုတန်တရားစိတ်နဲ့ချဉ်းကပ်တာတွေရှိတယ်။ဒါပေမဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်မှာကျတော့သူတို့ဒီတာဝန်မယူခင်တည်းကစာနာထောက်ထားမှုဆိုတဲ့အာသာချက်ကိုရထားပြီးသား။အဲ့တော့အဲ့ဒီအာသာချက်ကိုကောင်းကောင်းအသုံးချပြီးတော့မှမီဒီယာတွေနဲ့ကျွန်တော်တို့ဒီမှန်ကန်တဲ့ပွင့်လင်းတဲ့ဆက်ဆံရေးကိုတည်ဆောက်နိုင်ဖို့လိုတယ်လို့ပဲကျွန်တော်အကြံပြုချက
်ဒီပြင်ဝင်ကြီးဦးရထွတ်ကသတင်းမီဒီယာတွေအနေနဲ့ NLD ပါတီကနေတင်မြှောက်မဲ့အစိုးရတဲ့လက်ထက်မှာဗန်းမလိုက်ပဲဝေဖန်ထောက်ပြစီခြင်းကြောင့်ဒီလိုဝေဖန်မှုတွေထွက်ပေါ်လာခဲ့ရင်လည်းပြည်သူတွေဘက်ကလက်ခံနိုင်မလားဆိုတာကလည်းသတင်းမီဒီယာတွေအပေါ်မှာစိန်ခေါ်မှုတစ်ရပ်ဖြစ်နေတယ်လို့သူကပြောဆိုလိုက်ပါတယ်ရှင်